မနက်ကမှစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရင်းနှီးမြှုပ်နှံမှုရုပ်ပြီးတော့ပြန်ထွက်သွားတဲ့ပြည်ပစီးပွားရေးကုမ္ပဏီအရေးအတွက်တဖြည်းဖြည်းတိုးလာနေပါတယ်။အခုနောက်ဆုံးတိုးလာတာကတော့စစ်ကောင်စီအတွက်နှစ်စဉ်ဒေါ်လာ10,000ကျော်ဝင်ငွေရှာပေးနေတဲ့ပြင်သစ်ပိုင် Total နဲ့အမေရိကန်ပိုင် Chevron စွမ်းအင်ကုမ္ပဏီကြီးတွေဖြစ်ပါတယ်။ဒါပေမဲ့လည်းပြင်သစ်ပိုင်နောက်ထပ်ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Accor Hotel လုပ်ငန်းကတော့လက်ရှိအချိန်မှာဆက်လုပ်သွားဖို့ဆုံးဖြတ်ထားတယ်လို့ AFP သတင်းဌာနကပြောပါတယ်။အခေါ်ကုမ္ပဏီကမြန်မာနိုင်ငံမှာဟိုတယ်6လုံးလက်ပတ်လုဆောင်နေတာပါလားလူအဖွဲ့အစည်းကလုပ်ငန်းပမာဆိုရင်လေဂျပန်ပိုင်ကီရင်ဘီယာကုမ္ပဏီကစစ်တပ်ပိုင်စီဝိုင်းဥပိုင်လီမိတက်နဲ့ဖက်ဆက်လုပ်နေတာကိုရပ်ပစ်ဖို့ကြိုးစားနေပေမဲ့ဒေမတ်နိုင်ငံအခြေဆိုင်ကောစဘတ်ဘီယာကုမ္ပဏီကတော့ယင်းနည်းနှံမှုပြန်ရုပ်မဲ့အစီအစဉ်တစ်ခုခုကြေညာထားတာမရှိသေးပါဘူးဒါပေမဲ့လေရောင်းဝါကြလာတာကြောင့်ထုတ်လုပ်မှုကိုလျှော့ထားတယ်လို့ပြောထားပါတယ်ဂျပန်ပိုင်ဆူဇူကီကားကုမ္ပဏီကမြန်မာနိုင်ငံနဲ့ဆက်ယုံတစ်ခုမှာပြည်တွင်းဈေးကွက်အတွက်ကားထုတ်လုပ်ငန်းတွေကိုစစ်တပ်အာဏာသိမ်းပြီးတိတ်မကြခင်ဆိုင်ငံခဲ့သေးပေမဲ့ချက်ချင်းဆိုသလိုပဲပြန်ဖွင့်ခဲ့ပါတယ်။2012ခုနှစ်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေစလုပ်ခဲ့ပြီးနိုင်ငံသားယင်းနှုတ်နယ်သူတွေကိုလမ်းဖွင့်ပေးပြီးတော့ဆွဲဆောင်ခဲ့တာကြောင့်ပြည်ပကထိတ်တန့်ကုမ္ပဏီအများအပြားမြန်မာနိုင်ငံမှာယင်းနှုတ်နယ်ပြီးလုပ်ငန်းလုပ်ခဲ့ကြတာပါ။အခုတော့တစ်ခုပြီးတစ်ခုပြန်ထွက်သွားနေကြတဲ့အထက်နော်ဝေးအခြေစိုက်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီပြည်တင်ခြေစိုက် British American Tobacco ကုမ္ပဏီနဲ့ပြင်သစ်စွမ်းအင်ကုမ္ပဏီ EDF တို့လည်းပါဝင်ပါတယ်။ဂျပန် Toyota ကောက်ကုမ္ပဏီကပြီးခဲ့တဲ့နှစ်မှာမြန်မာနိုင်ငံတွင်ကားထုတ်ဆက်ယုံတစ်ခုစတင်ဖို့ရှိခဲ့ပေမဲ့အဲ့ဒီစီမံကိန်းကိုဆိုင်းငံ့ထားပါတယ်။ဒါ့အပြင်အီတလီအခြေစိုက် Benetton Fashion ကုမ္ပဏီလိုအဝတ်အထည်ကုမ္ပဏီတွေကလည်းမြန်မာနိုင်ငံအထည်ချုပ်လုပ်ငန်းတွေမှာနောက်ထပ်အလုပ်အတာတွေကိုဆိုင်းငံ့ထားကြပါတယ်။